အမေရိကန်နိုင်ငံကမြောက်ကိုရီးယားကုန်သင်္ဘောတစ်စင်းကိုတရားမဝင်ဖမ်းဆီးခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့ကိုင်တွယ်ဖြေရှင်းပေးဖို့မြောက်ကိုရီးယားကတောင်းဆိုလိုက်တယ်ဆိုပြီးတော့မြောက်ကိုရီးယားအစိုးရပိုင်းမီဒီယာကဒီကနေ့ပဲပြောကြားလိုက်ပါတယ်။အခုလိုမြောက်ကိုရီးယားပိုင်းသင်္ဘောကိုဖမ်းဆီးလိုက်တဲ့လောက်ရက်ကအမေရိကန်ပြည်ထောင်စုဟာနိုင်ငံတကာဥပဒေကိုဂရုမစိုက်ပဲရန်ကားတဲ့နိုင်ငံတစ်ခုဖြစ်တယ်ဆိုတာကိုပြသနေတယ်လို့ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတာဝန်ကြီးကအတွင်းမှုချုပ်ကူဒါရက်စ်ကိုမနေ့တောက်ကြာနေ့ကပေးပို့လိုက်တဲ့စာထဲမှာဖော်ပြထားတဲ့ဆိုပြီးတော့မြောက်ကိုရီးယားပိုင် KCNE သတင်းဌာနကဆိုပါတယ်အမေရိကန်သမ္မတဒေါနယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲမအောင်မမြင်ဖြစ်ခဲ့ခြင်းကစပြီးတော့နိုင်ငံခြားတင်မာမှုတွေတိုးလာနေတာဖြစ်ပြီးတော့အဲ့လိုဖြစ်နေတဲ့အချိန်မှာပဲအမေရိကန်ကမြောက်ကိုရီးယားရဲ့ကုန်တင်သင်္ဘောတစ်စင်းကိုဖမ်းဆီးသိမ်းယူခဲ့တာဖြစ်ပါတယ်ဒီလိုမျိုးဖမ်းဆီးသိမ်းယူခဲ့တဲ့အပေါ်မှာကန့်ကွက်တဲ့အနေနဲ့မြောက်ကိုရီးယားကကုလသမဂ္ဂကိုအခုလိုစာရေးသားပေးပို့ခဲ့တာပါ။ဒါပြင်ဒီစာထဲမှာတော့အတွင်းမှုချုပ်အနေနဲ့ဒီကိစ္စကိုအမြန်ဆုံးအရေးတကြီးဆောင်ရွက်ပေးဖို့တောင်းဆိုထားပြီးတော့အမေရိကန်ဟာမြောက်ကိုရီးယားနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါစော်ကားနေပြီးတော့ကုလသမဂ္ဂရဲ့ဗဒိန်ချင်းစာချုပ်ကိုလည်းချိုးဖောက်နေတာဖြစ်တဲ့ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။